မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဆန္ဒပြမှုတွေအရှိန်မြင့်လာနေသလိုငြိမ်းချမ်းရေးဆန္ဒပြသူတွေကိုငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွဲမှုတွေတိုးမြင့်လှုပ်ဆောင်လာနေပါတယ်။ဒီချိန်ထဲမှာပဲနေဆက်ဒေသတချို့မှာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေဟာလည်းတဖြည်းဖြည်းနဲ့အရှိန်မြင့်ဖြစ်ပေါ်လာနေတာပါ။လက်ရှိနိုင်ငံရေးပြည်ပခါတွေအပေါ်တိုင်းဒေသခေါင်းဆောင်တချို့ရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့ AP သတင်းဆောင်မကိုတင်ပြပေးကြပါမယ်ခင်ဗျ။မြန်မာစစ်တပ်နဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေဖြစ်လာခဲ့ရင်သူတို့ဘက်ကပါကူးဆက်လာမယ့်အရေးအတွက်ထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့တိုင်းဟင်းသားလူမျိုးစုတွေအကြားစိုးရိမ်မှုတွေကြီးထွားနေပါတယ်။ညှို့လျနေတဲ့တန်လွင်မြစ်ဟာနိုင်ငံနယ်စပ်ကိုဖျက်ပြီးစီးဆင်းလျက်ပါ။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာမြန်မာစစ်တပ်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တဲ့အတွက်မြန်မာဘက်ကကီအန်နီရွာသားတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်။နယ်စပ်မှာစားတောက်ဆိုင်ဖွင့်ထားတဲ့အသက်49နှစ်အရွယ်ဂျူမီဆိုသူအမျိုးသမီးကတော့အရေးကြုံလာရင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့ကြိုတင်ပြင်ဆင်မှုတွေကိုကျေးရွာခေါင်းဆောင်တွေကတင်ကြားပေးထားတယ်လို့ပြောပါတယ်
။ทางฝ่ายเจ้าหน้าที่ทางอำเภอเขาก็ลงมา
ไก่ป่วยဖြစ်လာရင်ရွာသားတွေအနေနဲ့ဘယ်လိုလုပ်ရမလဲဆိုတာကိုလက်ထောက်ရွာသူကြီးကကျမတို့ကိုတင်ပေးထားပါတယ်။တခုခုဖြစ်ခဲ့ရင်ကျမတို့အထုပ်စွဲပြီးတော့ထွက်ပြေးကြရမှာပါ
။မြန်မာစစ်တပ်နဲ့2012ခုနှစ်မှာအပြစ်ခရယ်ဆေးရေးသဘောတူညီချက်ရထားတဲ့KNU ကင်းအမျိုးသားအစည်းအရုံးကထိုင်းနယ်စပ်မှာရှိနေတဲ့မြန်မာတပ်စခန်းတွေအတွက်ရိတ်ခါလမ်းကြောင်းကိုဖျက်တောက်ထားကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။မြန်မာစစ်တပ်အတွက်စံအိတ်900ထိုင်းအစိုးရဘက်ကထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထိုင်းဒေသရင်းသတင်းတွေမှာပုံနေနဲ့တကွရေးသားဖော်ပြပေမဲ့ထိုင်းအစိုးရကတော့သူတို့အနေနဲ့မြန်မာစစ်တပ်ကိုထောက်ပံ့ပေးတာမရှိဘူးလို့ညင်းဆိုထားပါတယ်။အဲဒီလိုသတင်းတွေထွက်ပေါ်နေတာနဲ့မြန်မာနိုင်ငံအတွင်းအခြေအနေတွေပုံမတင်းမာလာနေတာတွေကြောင့်နေဆက်မှာရှိတဲ့ထိုင်းလူမျိုးတွေဟာဘေးကင်းရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ဂျူမီလိုစားတောက်ဆိုင်ပန်းရှင်တချို့သာကြံနေပါတော့တယ်။မဲဟောင်ဆောင်ပြည်နယ်မွန်းဒေတာမှာနေထိုင်တဲ့အသက်29နှစ်အရွယ်ကယန်းကျွေးရွာသူစောအောင်ငိုးကလည်းမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုအနီးကစောင့်ကြည့်နေပါတယ်။သူမဟာထိုင်းနိုင်ငံဘက်ကကယန်းလေပင်ရှိကျွေးရွာမှာနေထိုင်နေပေမဲ့ကယားပြည်နယ်လွန်ကော်မြို့မှာကြံနေခဲ့တဲ့ဆွေမျိုးသားချင်းတွေအတွက်စိတ်ပူနေရာကြောင်းပြောပါတယ
်တော့เป็นห่วงมากค่ะส่วนมากญาติของเรานี่จะอยู่ลอยกอใช่มั้ยคะดีโมโซเนี่ยค่ะก็เป็นห่วง
ยุทธันตะเรนนี่มามีเนียะได้ตัวတွေก็จม้าอမျိုးတွေမဟုတ်ပေမဲ့သူတို့တွေလည်းလူသားတွေပဲလေအဲ့လိုမြင်တွေ့နေရတော့จม้าငိုချင်မိတယ
်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေလုပ်နေတာကြောင့်မလ30ရက်နေ့အထိလူပေါင်း900တဲ့မနဲ့တိုက်ဆုံခဲ့ရပြီးလက်နက်ကင်တက်ခတ်မှုတွေဟာလည်းတဖြည်းဖြည်းချင်းအရှိန်မြင့်လာနေပါတယ်တိုင်းဒေသနဲ့ကိုင်အဖွဲ့တွေအနေနဲ့ဒီကိစ္စမှာကြားဝင်ဆောင်ရွက်ပေးဖို့တောင်းဆိုမှုတွေလည်းကြီးထွားလာနေပေမဲ့အဲ့ဒီလိုလုပ်ဖို့တချို့အဖွဲ့တွေကတော့ဝင်လေးနေကြဆဲပ
ါ Some protests are also hoping for the ethnic armed group to provide protection events in some area they are
ကျွန်တော်တို့ကတချို့နေရာတွေမှာပြည်သူတွေကသူတို့နဲ့ပူးပေါင်းပါဝင်မှုကျွန်တော်တို့ကိုတောင်းဆိုနေကြပါတယ်အခြေအနေကိုကျွန်တော်တို့ကနားလည်နေတဲ့အတွက်ပူးပေါင်းပါဝင်မှုဝင်လေးနေတာပါပြီးတော့လူထုကိုယ်တိုင်ကလည်းဆေးရနာသိမ်းမှုကိုငင်းကျန်းစွာဆန္ဒပြကြဖို့တောင်းဆိုထားတာပါဆန္ဒပြသူတွေကိုကာဝယ်ပေးမယ်သူတို့နဲ့အတူလှည့်လည်ချီတက်တဲ့ဆိုပါစို့ဒါဟုစစ်တပ်ကတွေးသွားရင်တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေကဆန္ဒပြပွဲတွေလုပ်နေတယ်ဆိုပြီးတော့စစ်တပ်ကပြစ်ဖို့အကြောင်းပြချက်ရသွားနိုင်ပါတယ
် KNPP ကရင်အမျိုးသားတိုးတက်ရေးပါတီဒုဥက္ကဋ္ဌခူးဦးရေပြောပြသွားတာပါဒါပေမဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဘူဂျိုကြီးရော့ဆော့ကတော့ဆန္ဒပြသူတွေတောင်းဆိုနေတဲ့ပြည်ထောင်စုတပ်မတော်တီထောင်ရေးကိုထောက်ခံကြောင်းပြောပါတယ်
ถ้าเขามีอุดมการณ์ปกป้องประชาชนของเขามีอุดมการณ์ปกป้องประเทศ
တိုင်းဒေသနဲ့ကိုင်ဖွဲ့ရရဲ့ယုံကြည်ချက်ကကိုယ့်လူမျိုးနဲ့ကိုယ့်ရဲ့တိုင်းပြည်ကိုကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဘာမှမလုပ်ပဲဘေးကထိုင်ကြည့်နေလို့မရပါဘူးတိုင်းဒေသနဲ့ကိုင်ဖွဲ့ရအတွက်အဓိကဘုံရန်သူကရှိနေပြီးသားပဲကျွန်တော်တို့ချင်းလက်တွဲပြီးတော့အလုပ်လုပ်ကြဖို့လိုပါတယ်နိုင်ငံတကာအတိုင်းဝန်းကတိုင်းဒေသနဲ့ကိုင်ဖွဲ့ရဟာတရားမျှတမှုမရှိဘူးလို့မြင်ခဲ့ကြတာပါဒါပေမဲ့အခုတော့တိုင်းဒေသနဲ့ကိုင်ဖွဲ့ရကသာပြည်သူတွေကိုကာကွယ်ပေးနေတာဖြစ်ပြီးတော့ဒီစစ်တပ်ကပြည်သူတွေထိခိုက်နာကျင်အောင်လုပ်နေရဆိုတာမျိုးဖြစ်သွားပါပြီ
။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ RCSS ဟာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ကြောင်းပြောဆိုပြီးဆန္ဒပြသူတွေနဲ့အတူရပ်တည်ကြောင်းပြောဆိုထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။မတူညီတဲ့တိုင်းဟင်းသားလူမျိုးစုအသီးသီးဟာကိုပိုင်အုပ်ချုပ်ခွင့်ပုံမရရှိအတွက်မြန်မာအစိုးရကိုနှစ်ပေါင်းများစွာလက်နက်ကိုင်တိုက်ပွဲဝင်နေခဲ့ကြတာပါ။လက်နက်ကိုင်အဖွဲ့အစည်းအတော်များများကအပြစ်ခတ်ရဆေးရေးသဘောတူလက်မှတ်ထိုးထားကြပေမဲ့မြန်မာနိုင်ငံအရှိတ်နဲ့မြောက်ဖက်အချမ်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေစေပါမြန်မာစစ်တပ်ကသူတို့ဟာတိုင်းဒေသစီးလုံးညီညွတ်ရေးကိုထိမ့်သိမ်းဆောင်ရှောက်နေတာလို့ဆဲစုနှစ်ပေါင်းများစွာဝါဒဖြန့်ပြောဆိုလာခဲ့တာပါမနစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ NLD ပါတီကအနိုင်ရခဲ့တာဟာမဲမတမာမှုတွေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလ10ရက်နေ့မှာတိုင်းပြည်အာဏာကိုသိမ်းယူလိုက်တာဖြစ်ပေမဲ့ ရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီပြောဆိုချက်ဟာမဟုတ်မှန်ကြောင်းညင်းဆိုထားပါတယ်ခင်ဗျာ